နိုင်ငံတော်သမ္မတဦးသိန်းစိန်အမိန့်နဲ့မြန်မာနိုင်ငံအကျဉ်းထောင်အသီးသီးမှပြစ်ဒဏ်ကျခံနေရတဲ့အကျဉ်းသားစုစုပေါင်း383ယောက်ကိုဖွဲ့စည်းပုံအခြေခံဥပဒေပုံမှ204ပုံမှခွဲကာကြီးနဲ့အညီဒီကနေ့လွှတ်ပေးလိုက်တာဖြစ်ပါတယ်။လွတ်လာသူတွေထဲမှာအရင်စစ်အစိုးရလက်ထက်ကဖမ်းဆီးအပြစ်ပေးခံနေရတဲ့ထောင်လန်းရေးအရာရှိဟောင်းဗိုလ်မှူးချုပ်သိန်းဆွေ၊ဗိုလ်မှူးနိုင်ထေး၊ဗိုလ်မှူးကြီးအောင်စော်၊ဗိုလ်မှူးမင်းသူနဲ့ဗိုလ်မှူးကြီးအောင်ကျော်မိုးစသူတို့ပါဝင်ကြပါတယ်။ကချင်ပြည်နယ်အကျဉ်းဦးစီးဌာနကဒုတိယညွှန်ကြားရေးမှူးဦးဝင်းနိုင်လင်းကဒီကနေ့လွှတ်ပေးလိုက်တဲ့အကျဉ်းသားတွေထဲမှာတက်ကြီးအကျဉ်းသားတွေလည်းပါဝင်ကြောင်းပြောပါတယ
်။ပြည်မှုဆိုင်ရာကျင့်သုံးဥပဒေပုံမှန်401အပိုက်ခွဲ1အရလွတ်တာပါ။တို့ရဲ့မစစ်သေးခင်မှာကျွန်တော်တို့ကနိုင်ငံတော်ရဲ့စီစဉ်တဲ့ပေါ့လူငင်းတက်တာခွင့်နဲ့လွတ်လိုက်တာပါ။တက်ကြီးအကျဉ်းသူကျင်းသားနဲ့ရောက်ပါတယ်။နော်သူက85နှစ်နဲ့အထက်နောက်ပြီးတော့သူတို့ဒီမှာနေသားဟာလာဒီမှာပြည်တံကြခံပြီးကာလ၄ဘုံ၃ဘုံရှိတဲ့သူတွေပါ
။ရန်ကုန်အင်းစိန်မန္တလေးအိုးဘိုတောင်ငူမြကြီးနာဗမော်ပူတာအိုစစ်တွေကြောက်ပြူဘူတိတော်အစရှိတဲ့အကျဉ်းထောင်တွေကနေသူတို့ကိုလွှတ်ပေးလိုက်တာဖြစ်ပြီးအများစုကတော့ရာဇဝတ်မှုတွေနဲ့အကျဉ်းကျနေသူတွေဖြစ်ပါတယ်။ရန်ကုန်အင်းစိန်ထောင်က209ဦး၊မန္တလေးအိုးဘိုထောင်က190ဦး၊ကချင်ပြည်နယ်အကျဉ်းထောင်တွေဖြစ်တဲ့ပူတာအိုမြကြီးနာဗမော်စတဲ့အကျဉ်းထောင်တွေက121ဦး၊ရခိုင်ပြည်နယ်စစ်တွေကြောက်ဖြူတန်တွဲနဲ့ဘူတိတော်အကျဉ်းထောင်တွေက165ဦးပါဝင်တယ်လို့သိရပါတယ်။ဒီနေ့လွတ်လာသူတွေထဲမှာနိုင်ငံရေးအကျဉ်းသားတဦးပဲပါဝင်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရွက်ရေးအဖွဲ့ခေါင်းဆောင်တဦးဖြစ်တဲ့ဥပ္ပိုလ်ကြီးကပြောပါတယ
်။လောလောဆယ်ကျွန်တော်တို့ပေးထားတဲ့သင်ရယ်၁၀ယောက်ပဲပါပါတယ်။မာလာဆိုတော့မြင်းကြီးများထောင်ကသူ့ကို KNA နဲ့ဆက်သွယ်တယ်။နောက်ဘုံဖောက်ခွဲမှုဆိုပြီးတော့ဆွဆွဲပြီးတော့အပန်းကန်လာတာပါ။သူ့ဘော9နှစ်ထောင်ကြရတယ်။ကျွန်တော်သိတယ်တော့ဒီ၁၀ယောက်ပဲရှိပါတယ
်။အင်းစိန်ထောင်မှာထောင်တန်3နှစ်နဲ့2လကြာခံခဲ့ရပြီးပြန်လည်လွတ်မြောက်လာတဲ့ကိုလှိုင်မျိုးမြင့်ကထောင်ထဲမှာကျမကြီးဆောင်ရှောက်မှုစိုးဝါနေသေးတယ်လို့အခုလိုပြောပါတယ
်ကျွန်တော်ကတော့အပွင့်လည်းပြောရမယ်ဆိုတော့ကျွန်တော်ကယောဂါတယ်ကျွန်တော်ယောဂါပိုင်းနဲ့ဆိုင်တဲ့လူတွေအများကြီးမှာတော့ခွင်းကြီးတော်တော်များများကိုဆုံးရှုံးနေတယ်ဆိုတော့ပြောရမှာပါအဲ့ဒါမျိုးတော့တော်တော်ကျွန်တော်ကစေဘူးသားကိုပိုင်းနေတယ်ဟုတ်ကဲ့အခုနောက်ပရမအင်ဂျူကတော့တော်တော်ကောင်းပါတယ်အခုအင်ဂျူကနည်းနည်းကပ်ပတ်မှုတားနေတာပါ
ဒီနေ့လွတ်မြောက်လာသူတွေထဲမှာနိုင်ငံသားအကျဉ်းသား58ဦးလည်းပါဝင်တယ်လို့သိရပါတယ်ခင်ဗျာ